ီတစ်ပတ်မှာတော့တောင်သူတွေနဲ့ရေငန်တားတာပြဿနာတွေကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။ရေငန်တားတာတွေဟာမြန်မာနိုင်ငံရဲ့ပင်လယ်ကမ်းရိုးတန်းဒေသတွေနဲ့ဆက်ဆက်နေတဲ့ဒေသအတော်များများမှာရှိနေပါတယ်။အထူးသဖြင့်ရန်ကုန်တိုင်း၊ AR တိုင်း၊မွန်ပြည်နယ်စတဲ့ကမ်းရိုးတန်းဒေသတွေမှာရှိတဲ့တောင်သူတွေဟာလယ်ယာမြေစိုက်ပျိုးဖို့အတွက်ရေငန်တားတာတွေရှိဖို့လိုအပ်ပါတယ်။AR တိုင်းဆိုရင်2011ခုနှစ်ကရေငန်တားတာ34ခုကိုတိစောက်ခဲ့တယ်လို့ပျက်စီးရေကတာ68ခုကိုလည်းပြုပြင်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့ဘိုးကလေးဒေဒရဲလက်ပွတ်တာမြောင်းမြစတဲ့ဒေသတွေမှာရှိတဲ့တောင်သူတွေဟာရေငန်တားတာတွေနဲ့ပတ်သက်ပြီးတာကျိုးပေါက်တာရေရှမ်းတာရေထုံမြောင်းတွေနဲ့ရေတံခါးမကောင်းတာတွေကြောင့်နှစ်စဉ်လေယာပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်ကြရပါတယ်။ရေငန်တားတာဆိုတာတောင်သူတွေလူသွားနိုင်အဖြစ်အသုံးပြုကြတယ်လို့တာတွင်းကမိုးရေတွေများလာတဲ့အခါတံခါးကိုအပြင်ဖြတ်ပြီးအလိုလျောက်စီးသွားအောင်တစ်ဖက်ကလည်းရေငန်တွေတာတွင်းမဝင်ဖို့ရေတက်လာတဲ့အခါပြန်ပြီးတွန်းပိတ်သွားစေတဲ့တစ်ဖက်ပိတ်ဘားတွေနဲ့ရေတံခါးတွေပါတဲ့မြေသားတမန်မျိုးစားတစ်ခုဖြစ်ပါတယ်။ရေငန်နာတာပြဿနာကိုလေ့လာကြည့်ရင်သက်ဆိုင်ရာအစိုးရရဲ့အားနည်းချက်နဲ့တောင်သူအချို့ရဲ့စံဝတ်နေမှုကိုအခြေခံတဲ့လောဘတွေကြောင့်ဆိုပြီးအဓိကတွေ့ရမှာဖြစ်ပါတယ်။ပုံမှန်အားဖြင့်သဘောင်ဝရေအတက်ကြမှာငါးပစုံတွေပါလာတတ်တဲ့အလေးထားတွေရှိနေပါတယ်။ပင်လယ်ရေအတက်ကြကိုစောင့်ပြီးငါးပစုံဖမ်းတာကိုသဘောင်ဝအတိုင်းအစဉ်ဆက်လုပ်ခဲ့တဲ့တောင်သူအချို့လည်းရှိနေပါတယ်။ရေငန်တားတာတွေကြောင့်ပင်လယ်ရေမဝင်ရင်ငါးပစုံဖမ်းလို့မရနိုင်တော့ပါဘူး။ဒါကြောင့်ပင်လယ်ရေတက်ချိန်မှာရေတံခါးကိုပိတ်မထားဘဲဒုတ်ထောက်ဟပြပြီးရေငန်တွေလက်ခွင်းနဲ့ဝင်အောင်စောင့်ရွက်တတ်ကြပါတယ်။ရေအကြမှာငါးပစုံတွေကိုဖမ်းဆီးယူကြတာပါဒီလိုဆောင်ရွက်မှုတွေကြောင့်ရေငန်တားတာတွေပြက်ပြီးလယ်တွေပျက်စီးတာကိုမစင်စားတော့ပဲတောင်သူအချို့ဟာရေတံခါးဆောင်နယ်ပေါင်းပြီးလှုပ်ရှားတာလာတွေလည်းရှိပါတယ်အဲ့ဒီလိုလူတွေကလယ်ပြတ်သွားလဲငါးပစုံကရတဲ့ဝင်ငွေရှိနေတဲ့အတွက်ပြဿနာမရှိလာပါဘူးဒီလိုအခြေအနေမျိုးမှာဒါမျိုးမလုပ်သင့်တာကိုပညာပေးထိန်းချောင်းကြက်မှတ်ဖို့သက်ဆိုင်ရာဝန်ထမ်းတွေကအောက်ခြေအထိမရောက်ခဲ့ကြပါဘူးသက်ဆိုင်ရာအစိုးရရဲ့အာဏာချုပ်ကတာတမန်အစ်တွေကိုသာတီဆောက်နေပြီးကိန်းဂဏန်းအချက်လက်ရတာတမန်ရေအတွက်တိုးပွားလာမှုကိုပဲအသားပေးဖော်ပြနေတာတွေ့ရပါတယ်။ဒီလိုဆင်မြောင်းတာတမန်တွေတီဆောက်တဲ့နေရာမှာနိုင်ငံတော်ဘတ်ဂျက်တွေကနေချပေးလိုက်တဲ့ငွေတွေကိုအပြည့်အဝအသုံးမချဘဲတာဝန်ရှိသူအစင်းစင်းကမိမိကိုယ်ကျိုးအတွက်နှီးမျိုးမျိုးနဲ့အသုံးချမှုတွေကြောင့်တာတမန်မခိုင်တဲ့အာဏာချုပ်တွေဖြစ်ပေါ်ခဲ့ရပါတယ်။အလားတူတာသမန်ပြန်လည်ပြုပြင်မှုတွေမှာလည်းမြောင်းတုသူကအစဘတ်ဖိုးမောင်းနဲ့ဆက်သမားအစုံရလာတဲ့အခွင့်အရေးတွေကိုအလွဲသုံးစားမှုတွေကြောင့်တာသမန်ခိုင်မာမှုတွေအားနည်းခဲ့ရတာပါရေငန်တားတာတွေကိုစနစ်တကျလှုပ်ဆောင်ခြင်းရင်သူတို့ဒေသရဲ့ရေချိန်ဟာနှစ်စဉ်နှစ်တိုင်းအမြင့်ပေဘလောက်တက်တယ်လဲတာအမြင့်ကိုဘလောက်ဖို့ပေးဖို့လိုမလဲတာရဲ့ကြမ်းခိုင်မှုအတွက်ရေရဒုရဲ့ပမာဏနဲ့ချိန်ကိုက်ပြီးဗျက်အကျယ်ဘလောက်ရှိသင့်တယ်ဆိုတာတွေကိုစောင့်ရက်ပေးဖို့လိုအပ်ပါတယ်ဒါအပြင်ရေနှုတ်မြောင်းရေတံခါးတွေကိုလည်းရေတွေအလွယ်တကူဆွဲထုတ်နိုင်အောင်စီစဉ်ထားဖို့လိုအပ်ပါမယ်။တာတမန်မခိုင်လို့တောင်သူတွေရဲ့လယ်တွေရေနှစ်ပျက်စီးရတဲ့အခါမိသားစုတွေရဲ့စောင့်ဝတ်နေရေးပညာရေးကျန်းမာရေးခလေးတွေကြောင်းမထားနိုင်တဲ့အနေအထားတွေအထိနစ်နာမှုတွေဇက်တိုက်ဆင်ပွားဖြစ်ပေါ်ကြရပါတယ်။တာတမန်တီဆောက်ရေးမှာတီဆောက်သူတွေရဲ့အလွဲသုံးစားလုပ်လိုက်တဲ့ငွေကြေးထက်တောင်သူအများစုရဲ့ဆုံးရှုံးနစ်နာမှုကအတော်ကြီးမားတာတွေ့ရပါတယ်။တာတမန်ပြဿနာကြောင့်လယ်ရေရင်နစ်ပြက်ရပြီးနစ်နာမှုရှိခဲ့ကြောင်းကိုဘိုးကလေးမျိုးနဲ့ဗျူစကန်ကျေးရွာမှာတောင်သူဦးဝင်းခိုင်ကပြောပြပါဗျာ
။ဧရာဝတီရခိုင်မော်ကံဦးတန်းတစ်ယောက်ကဒေသတွေတော်တော်များများမှာရေငန်ဓာတာရှိမှလယ်ယာမြေတွေကစိုက်ပျိုးလို့ရပါတယ်။အများအားလို့လို့ကြီးရေငန်ဓာတာနဲ့ပတ်သက်ပြီးတော့တောင်သူတွေနှစ်စင်နဲ့အမြအပြည့်စီဆုံးရှုံးမှုတွေနဲ့အများအားရင်ဆိုင်နေရပါတယ်။ဒီရေငန်ဓာတာတွေဟာနှစ်စင်ကျိုးပေါက်ခြင်းရေရှမ်းခြင်းရေထုံမြောင်းတွေရေတံခါးတွေမကောင်းခြင်းကြောင့်လက်သမားတွေအများကြီးပျက်စီးနေရလက်ရှိရေတံခါးတွေကတော့ဂရုစိုက်မှုမရှိခြင်းကြံ့ပတ်မှုမရှိခြင်းဒါတွေကိုအလေးတရူမလုပ်ခြင်းကြောင့်ပျက်စီးယိုယွင်းနေတဲ့ရေတံခါးကအများစုဖြစ်ပါတယ
်ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ရေငန်တားတာတွေကိုရေမကျော်အောင်တာမကျိုးအောင်ရေတံခါးရေနှုံမြောင်းတွေကောင်းအောင်အဆင့်တန်းမိပြီးလုံခြုံစိတ်ချရတဲ့အခြေအနေမျိုးရအောင်အောက်ခြေအထိစနစ်တကျကြက်မက်ကူညီဆောင်ရွက်ပေးမယ်ဆိုရင်တောင်းချီနေတဲ့တောင်သူတွေရဲ့မိသားစုဘဝအခက်အခဲအကျက်တဲတွေကိုကူညီဖြေရှင်းပေးရာရောက်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးတွေပါ